ရိုဟင်ဂျာအမျိုးသမီးတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကအတ္တမပြုကျင့်မှုဟာဆိုရင်ကြဲကြဲပြန့်ပြန့်နဲ့ပုံစံတကျဖြစ်ခဲ့တယ်လို့ AP သတင်းအေဂျင်စီကဖော်ပြလိုက်ပါတယ်မြန်မာနိုင်ငံတွင်းကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့အသက်73နှစ်ကနေ35နှစ်ကြားအမျိုးသမီးတွေနဲ့မိန်းကလေးငယ်29ဦးကိုတွေ့ဆုံမေးမြန်းမှုမှာဖြေကြားချက်တွေကမယုံကြည်နိုင်စရာတူညီနေတယ်လို့ AP သတင်းကဖော်ပြတာပါအမျိုးသမီးတိုင်းကသူတို့ကိုအမျိုးသားတွေအုပ်စုဖွဲ့အထမပြုကျင့်တာလို့ပြောဆိုကြပါတယ်အမျိုးသမီးတဦးကလွဲလို့ကျန်းတဲ့အမျိုးသမီးတွေကသူတို့ကိုအတ္တမပြုကျင့်သူတွေကစစ်တပ်ပုံစံဝတ်စုံတွေဝတ်ထားတာလို့ပြောပါတယ်ဒီထဲကအမျိုးသမီးတဦးကပဲသူမကိုအတ္တမပြုကျင့်သူတွေကတော့အရက်ဝတ်တင်နေဖြစ်ပြီးဒီအမျိုးသားတွေကအနီးကစစ်တပ်စခန်းကဖြစ်တယ်ဆိုတာကိုအင်းကြီးချင်းတွေကသိထားတယ်လို့လည်းပြောပါတယ်အတ္တမပြုကျင့်သူတွေရဲ့ယူနီဖောင်းတွေမှာကျဲဒါမှမဟုတ်လဲမြားပုံစံတစ်ခုခုပါတာလို့လည်းအမျိုးသမီးအများအပြားကပြောပါတယ်ဒီကမြန်မာစစ်တပ်ရဲ့တပ်ဖွဲ့ခွဲတွေဖြစ်တယ်လို့ AP သတင်းအေဂျင်စီကဖော်ပြတာပါ2016ခုနှစ်အောက်တိုဘာလနဲ့စက်တင်ဘာလလပိုင်းအတွင်းရခိုင်ပြည်နယ်တွင်းကကြေးရွာအများအပြားမှာအမျိုးသမီးတွေအတ္တမပြုကျင့်ခံရမှုဖြစ်ပွားတာလို့လည်း AP ကရေးပါတယ်အတ္တမပြုကျင့်ခံရမှုပမာဏအပေါ်ဆရာဝန်တွေနဲ့အကူအညီပေးရလှုပ်သားတွေကိုတုံ့လှုပ်ခြောက်ခြားစရာဖြစ်ပေမဲ့လို့လည်းထုတ်ဖော်ပြောဆိုတဲ့အမျိုးသမီးအရေးအတွက်နှေးပါလာတဲ့အပေါ်မှာတော့တန်တရားရှိထားတယ်လို့လည်း AP ကရေးပါတယ်နေစည်းမချဆရာဝန်များအဖွဲ့အစုကတော့ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုကနေကုသပေးခဲ့ရသူ113ဦးရှိပြီးဒီထဲက3ပုံတစ်ပုံကအသက်18နှစ်အောက်ဖြစ်တဲ့အကြောင်းအငယ်ဆုံးကအသက်9နှစ်ဖြစ်ကြောင်းပြောပါတယ်မြန်မာလူ့ကြုံရေးတပ်ဖွဲ့တွေကတော့မှတ်ချက်ပေးဖို့အကြီးအကျယ်ပန်းချခဲ့ပေမဲ့ညှင်းဆိုခဲ့တယ်လို့လည်း AP သတင်းအေဂျင်စီကဖော်ပြပါတယ်ရှင်